ီးပါ English American Sargandar မှာလက်အိတ်လို့ဒီပေးရတဲ့ glove ကိုခြေခံတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံ
း Fit like a glove
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက FIT fit ကတော်တာ LIKE like ကတူတာစင်တာ A GLOVE a glove ကလက်အိတ်တစ်ဖက်ဆိုတော့စကစုတစ်ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်အိတ်လိုပဲတော်တာဖြစ်ပါတယ်ဒီတော့ကလူတွေအနေနဲ့ဝစ်စားဖနက်စသဖြင့်ဝေယာမှာဘာမှပြောကြရမရှိတော်နေတယ်ဆိုရင်တင်စားပြောတာဖြစ်ပါတယ်လက်အိတ်ဆိုထားရင်လက်နဲ့လက်အိတ်ဟာအဝင်ခွင်ကျဖြစ်နေတာမို့ဘာမှအပြစ်ပြောကြရမရှိကိုနဲ့တော်နေတယ်ဆိုရင် fit like a glove လက်အိတ်ဝတ်ထားလိုပဲအလုံးကသူ့နေရာနဲ့သူပြောကြရမရှိတော်နေတယ်ဆိုတာကိုတင်စားပြောတာဖြစ်ပါတယ်ဒီတော့နှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
His new blue jeans fit him like a glove
သူဂျီမောင်းပြီးအစ်စ်ကသူနဲ့တော်ပဲလေလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ His new blue jeans fit him like a glove
ကိုဆက်လက်တင်ပြပေးမှာကတော့
Handle somebody with kid gloves
ဖြစ်ပါတယ်စာလုံးပေါင်းက HANDLE handle ကကင်တွေတာ SOMEBODY somebody ကတူတယောက် WITH with ကနှင်း KID kid ကဒီနေရာမှာစိတ်ပေါက်စလေးကိုခေါ်တာဖြစ်ပါတယ် GLOVE glove ကလက်အိတ်ဆိုတော့စကလူထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့စိတ်ပေါက်စတည်ရင်နဲ့လှုပ်ထားတဲ့လက်အိတ်နဲ့လူတူးကိုကင်တွေတာဖြစ်ပါတယ်ဒီနေရာမှာ handle အစားTREAT treat ကိုအစားထိုးပြီး treat somebody with kid gloves လို့လည်းရည်ညွှန်းသုံးနိုင်ပါတယ်။လက်အိတ်ဆိုတာကသူ့နေရာနဲ့သူအသုံးဝင်ပါတယ်။အလုတ်ချမ်းလုပ်ရင်ခြိချမ်းခြိတယ်နဲ့ချုပ်ထားတဲ့လက်အိတ်ရှိသလိုပြော့ပြီးနုပြီးဆိုတဲ့တည်အနုစားနဲ့ချုပ်ထားတဲ့ဈေးကြီးလာတဲ့လက်အိတ်တွေလည်းရှိတာမို့လူတူးကိုကောင်းပြီးပြော့ပြီးအဖို့တန်ပြီးဆိုတဲ့လက်အိတ်နဲ့ကင်တွေတယ်ဆိုတဲ့သဘောကတော့စိတ်ကိုတည်ထားကင်တွေရတာဖော်ပါလေးကင်တွေရတာနုနုနေနေချင်းချင်းနာနာဂယုတဆိုင်ကင်တွေရတာမျိုးကိုဆလိုတာဖြစ်ပါလေဒါအပြင်တစ်ဖက်သားစိတ်မခူးရလေးအောင်တည်ထားရတာအထူးသဖြင့်အာနာရှိတဲ့လူလွှမ်းမိုးနိုင်တဲ့လူတွေရဲ့ညှိုးညင်မှုကိုမခံရလေအောင်အဲ့ဒီလူကိုအထူးတည်ထားကင်တွေရမှာဒီ idiom ကိုရည်ညွှန်းသုံးပါလေလူတွေတွေမကပါဘူးကိစ္စတစ်ခုခုဆိုရင်လေအကြမ်းမကိုင်းနိုင်ပဲတိတ်ကိုတည်ထားကင်တွေရတာမျိုးဆိုရင်လေဒီအသုံးကိုရည်ညွှန်းသုံးနိုင်ပါတယ်ဂျော့ချ်ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary just lost her job so you need to treat her with kid gloves
Mary ကမကြသည်မိကပဲအလုတ်ပြုတ်သွားတယ်လေဒါကြောင့်သူနဲ့ပြောဆိုဆက်ဆံရမှာတိတ်ကိုတည်ထားရလိမ့်မယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Mary just lost her jobSo you need to treat her with kid gloves.
ကိုနောက်ဆုံးကျင်ပြပေးမှာကတော့
The gloves are off.
ဖြစ်ပါတယ်ဆက်လုံးပေါင်းက THE GLOVES the gloves ကလက်အိတ်တွေ AREROFF are off ကချွတ်ထားပြစ်လိုက်တာဆိုတော့စစခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်အိတ်တွေကိုချွတ်ထားပြစ်လိုက်တာဖြစ်ပါတယ်လက်ဝေးထိုးရမှာလက်ဝေးသမားတွေအနေနဲ့တဦးနဲ့တဦးအထိမနာရလေအောင်ဒါညာမရကြလေအောင်လက်အိတ်ဝစ်ပြီးထိုးကြရတာဖြစ်ပါတယ်။ဒါပေမဲ့လို့လက်အိတ်တွေကိုချွတ်ပြီးထိုးမယ်ဆိုရင်တော့လက်တီးစာမိတဲ့အတွက်ဒါညာကပိုကြီးနိုင်တာဖြစ်ပါတယ်။ဒါကြောင့်မလို့ဒီအုံရဲ့တွေ့ပိုက်တဲ့ idiom အသေးပဲကတော့ကျမတို့မြန်မာမှာပွဲကျန်းလာပြီဆိုတဲ့သဘောအတားအဆီးမရှိဆောင်စည်းမှုမရှိသူနိုင်ကိုနိုင်ပြတ်ချဲကြတဲ့သဘောမျိုးကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The gloves came off at the recent presidential candidates debate
မကြာမီကကျင်းပခဲ့တဲ့သမ္မတကိုစွေလောင်းနှစ်ဦးတို့စကားဆစ်ထိုးပွဲမှာတစ်ဖက်နဲ့တစ်ဖက်အာမနာတန်းအပြတ်ချဲခဲ့ကြတယ်လေလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The gloves came off at the recent presidential candidates debate.
ဒီတင်ပါ gloves ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
fit like a glove, handle somebody with kid gloves, gloves are off.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုခြေမျိုးမှလည်း Now, ta idiom atong nwe go selet chin pya pe au ma mo saung myo na sin ja ba shin.